ကင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌစောမင်ဦးလိုက်ပါလာတဲ့ရင်နာဟာဖက်အန်လိုင်းဘွဲ့လမ်းမှာမိုင်းခွဲတက်ခတ်ခံရပေမဲ့တည်ဆုံးတန်ရသူမရှိဘူးလို့စစ်ကောင်စီကပြောပါတယ်။လက်ရှိစီးရဲတက်မာနေတဲ့လိုင်းဘွဲ့မျိုးနယ်ကဒေသခံတွေကတော့လုံခြုံရေးဆိုးရိမ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာပါခင်ဗျာ
။လိုင်းဘွဲ့မျိုးကအောက်ဆီဂျင်ဆက်ယုံပွင့်ပွဲအခမ်းအနားပြီးဖက်အန်မျိုးဘက်ကိုပြန်လာတဲ့ကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌစောမင်ဦးလိုက်ပါလာတဲ့ရင်နာဟာနိုဝင်ဘာလ21ရက်တနင်္ဂနွေနေ့မနက်ပိုင်းကမိုင်းခွဲတက်ခတ်ခံခဲ့ရပါတယ်။ဖန်လိုင်းဘွဲကားလမ်းမှာတက်ခတ်ခံရမှုအတွင်းယင်ချုပ်ထိခိုက်မှုရှိခဲ့ပေမဲ့လူသေဆုံးမှုမရှိဘူးလို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။ယင်ကဥက္ကဋ္ဌဦးစောမင်ဦး။သူကတော့ကျွန်တော်တို့လိုင်းဘွဲကအောက်ဆီဂျင်ဖွင့်ပွဲအခမ်းအနားကိုတက်ရောက်တယ်။တက်ရောက်ပြီးတော့ကျွန်တော်တို့ပြန်လာတယ်။ပြန်လာတဲ့အချိန်မှာတော့လိုင်းဘွဲရဲ့အနောက်တောင်ပိုင်းက9000လောက်မှာတော့ဒီဝမှုမိုင်းတစ်လုံးဖောက်ခွဲခံခဲ့ရတာရှိတယ်။အခွဲကံရရှိရတော့ကျွန်တော်တို့လူထိခိုက်မှုတော့မရှိပါဘူးကားကတော့ရင်းနှင်းနဲ့မှပါတယ်ကားကတော့မိုင်းစကြည့်ပြီးအနေငယ်ထိမှန်တာရှိပါတယ
်လိုင်းဝဲဒေသကစောမောင်တန်းကလည်းရေဘူးမောကိုလမ်းခွဲနေရမှာပြည်နယ်ဝန်ကြီးချုပ်စီးလာတဲ့ရင်းနှင်းခြုံကိုတက်ခိုက်မှုမှာအနေချင်းသာထိခတ်ခဲ့တယ်လို့ပြောပါတယ
်ဒီရေဘူးမလားဆွဲမနဲ့ဆွဲလို့ပါဘူးလိုင်းဝဲနဲ့ဖန်ကြားလာမှာကားတွေကမောင်းနေမြင်လားသူခွဲလာတာအစလေးပဲတော့ထိမှန
်ဒီတက်ခိုက်မှုဘယ်သူလက်ချက်လဲဆိုတာကတော့အခုချိန်ကြီးမသိရသေးပါဘူးအခုလိုတက်ခိုက်ခံရတဲ့နေရာဟာစစ်တပ်နဲ့ပူးပေါင်းပြီးစစ်စင်ရေးလုပ်နေတဲ့နေကြားဆောက် BGF တပ်ဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်။ကင်းမီနယ်လိုင်းမွဲမြို့နယ်ဖန်အမျိုးနယ်အဆက်ဘက်မှာတော့ KNU ကရင်မျိုးသားအစည်းအရုံးတက်မဟာ9အဖွဲ့နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေပါတယ်။အခုလိုပွင့်လင်းရသည့်မြို့မှာစစ်တပ်ကလိုင်းမွဲကနေဖာပွန်အထိတပ်အတွက်စားနပ်ရိက္ခာတွေတည်ပို့နေတာကြောင့်တိုက်ပွဲတွေကြိုကြားကြိုကြားဖြစ်ပွားလေရှိတယ်လို့စောသားမောင်ကပြောပါတယ်။
ကတော့အမောင်းနဲ့ဟာတုံကြားမှာပဲဖြစ်နေတာ။အပေါ်မှာရေပြေးတာပို့ရမှာ။ပြစ်တန်ဖို့နေကြနေ။အခုမှစပို့တော့တို့လိုမျိုးကြီးပါပေါ့ပြစ်တန်တော့။ဟာပေါ်မှာစိုက်ရင်ဒီရင်ရှိတာပေါ့
။စစ်ကောင်စီပြောဝင်ရဗိုလ်ချုပ်စောမင်းထွန်းကလည်းဖာပုံမျိုးနယ်ဘက်မှာစစ်တပ်ရင်နှန်းကိုအခုရက်ပိုင်းမိုင်းခွဲတိုက်ခတ်ခံရမှုတွေရှိခဲ့တယ်လို့ပြောပါတယ
်။ကျွန်တော်တို့ဖာပုံဘက်မှာတော့ပုတ်ပုတ်ဘက်မှာလည်းမိုင်းခွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ
်။ခုလိုစစ်ရေးမတည်မငြိမ်ဖြစ်နေတာကြောင့်လိုင်းမွဲနဲ့ဖာပုံမျိုးနယ်ဘက်မှာဒေသတွင်လုံခြုံရေးအခြေအနေတွေစိုးရိမ်နေရတယ်လို့ဖပွန်ဒေသခံတူကပြောပါတယ်
။အခုကလည်းတောဘက်မှာဆိုရင်မိုင်းအတွင်းမှာလည်းအစိုးရတော့ခက်ခဲရတဲ့အပြင်ကိုထွက်လို့မရဘူးတိတ်ခေါဝါခေါအကုန်မိုးတော့လည်းဒီမှာထင်းတော့လောက်စားရမလဲသွားလို့လည်းဒီမှာမှမရဘူးဆရာ
ကြီး။ဒီမီနယ်ဖပွန်မျိုးနယ်ဘက်မှာမြန်မာစစ်တပ်ရဲ့ကပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU ကရင်မျိုးသားစီယုံတပ်မဟာ9အဖွဲ့နဲ့စစ်ရေးပဋိပက္ခဖြစ်ပွားလာခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသားတောင်းချီဟာထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာနေရာတွေမှာတိမ်းရှောင်ခိုလိုနေကြပါတယ်ခင်ဗျာ။